ထိုင်းအစိုးရရဲ့ဥပဒေသစ်ကြောင့်ဆွေးကြောက်ရောင်းတဲ့လမ်းဘေးထရက်ကားတွေဆွေးကြောက်ရောပြီးလှုပ်ထားတဲ့အစာအတောက်ရောင်းတဲ့ထရက်ကားဆိုင်အတော်များများလည်းအခုဆိုရင်ပိတ်ကုန်ပါပြီ။အများစုကအွန်လိုင်းပေါ်တက်ရောက်လာကြပါတယ်။ဘာကြောင့်လဲဆိုတော့အစိုးရရဲ့မတည်ငြိမ်တဲ့စီးမင်းဥပဒေတွေကြောင့်ပါ။ဒီကနေ့ခွင့်ပြုလိုက်နောက်နေ့ပြန်ပိတ်လိုက်နဲ့ဆိုရင်အလုပ်လုပ်ဖို့အဆင်မပြေပါဘူး။စီးမင်းတတ်မှတ်ချက်ကရှင်းရှင်းလင်းလင်းရှိဖို့လိုပါတယ်။နောက်9နှစ်10နှစ်အထိခံမဲ့စီးမင်းမျိုးဖြစ်ဖို့လိုပါတယ်။